Welcome to the Voice of America in Burmese.
mingla mne khin ma shin 2019 khu nin november la 18 ye taw ja ni mne phe voa tan hne season 2 ko american ji rang su myo do washington dc ga ni dai yai thau lwin ni ba bi line do meter 32 40 ne 49 a pyin voa ye facebook sa myan na voa bamis news ka ni bi lo le na sin nai ma le shin ကျွန်တော်ခွန်ယူပါရှင်အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုတော့ခင်ဗျာတို့နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါနေရင်ကြေကျိုးချခံထားရတဲ့ဇင်ဘာဝေသမရရဘတ်မူဂါဘီနှုတ်ထွက်ပြီးတောင်းဆိုနေကြပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်တဲ့စစ်ဆင်ရေးတွေကိုရဆန်းရေးတောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂတတိယကော်မတီမှာချမှတ်လိုက်ပါတယ်အမေရိကန်နဲ့ဂျပန်ရေတပ်တွေနှစ်နိုင်ငံပူးတွဲစီရင်လေ့ကျင့်မှုကိုမြောက်ကိုရီးယားကိုတန်ကြန်အင်အားပြတဲ့လုပ်ရဖြစ်နေကြပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်ခင်းနာဆင်ကြရမယ့်သတင်းလာရီထဲမှာတော့ကြာသာပြည်နေ့ကကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ချလိုက်ပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135 in favor to 10 against with 26 abstentions
အထွေထွေညီလာခံဥက္ကဋ္ဌပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနာဆင်ကြရမှာဖြစ်ပါတယ်နိုင်ငံတကာသတင်းလာရီထဲမှာတော့ကမ္ဘောဒီးယားမှာဒီမိုကရေစီတည်ဆောက်ရေးနှစ်ပေါင်းများစွာကျူးပန်းခဲ့တာတဲတဲ့ရေသွန်းဖြစ်စေတယ်လို့သုံးသပ်နေတဲ့အတိုက်ခံပါတီဆက်သင်းခံရတဲ့အခြေအနေလက်ဗနွန်ဝန်ကြီးချုပ်ယာရုကထွက်ပြီးပြီးချင်းဆာရုဆော်ရီအာရေဗျမှာရောက်နေတာဟာဆော်ရီကသူ့ကိုအကျယ်ချုပ်ထိန်းတာထားတာလားသူ့သဘောစန္ဒအလျောက်နေနေတာလားဆိုတာနဲ့အတူဇင်ဘာဘွေမှာအင်ကာနစ်စစ်တပ်ကထိန်းချုပ်လိုက်ပြီးတဲ့နောက်တကယ်ပိတ်ဆွေးနွေးပွဲတွေလုပ်နေချိန်မှာပဲတင်မာမှုအချိန်မြင့်တက်လာပါတယ်ဒီလိုသတင်းလွှာတွေကိုကြားကြရမှာပါအခုရင်ဆုံးတော့ဒီကနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပါမယ်ရှင်
ဇင်ဘာဝေနိုင်ငံမှာစစ်တပ်ကထိန်းချုပ်လိုက်ပြီးတဲ့နောက်နှစ်ပေါင်းများစွာသမရလုလာတဲ့ရဘတ်မူဂါဘီနှုတ်ထွက်ပေးဖို့အတိုက်ခံခေါင်းဆောင်တွေရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဘာသာရေးအဖွဲ့တွေကတောင်းဆိုနေပြီးလူထုကတော့မြန်မြန်နဲ့အေးအေးဆေးဆေးပြီးသွားဖို့မျှော်လင့်နေပါတယ်။ဒါပေမဲ့မူဂါဘီကတင်းခတ်နေစေပဲလို့ကြာသပတေးနေ့မှာထွက်လာတဲ့သတင်းတွေကပြောနေပါတယ်။ဒါအပြင်တောင်အာဖရိကသမရဂျေကော့ဇူမာကလည်းအခုအချိန်မှာခိုင်မာတဲ့ဆုံးမချက်တစ်ခုချဖို့တိတ်ဆောလွန်သေးတယ်လို့လွှတ်တော်မှာပြောလိုက်တာကြောင့်ခက်မြန်မြန်ဆုံးသက်သွားရေးမျှော်လင့်ချက်တွေမှိမ့်မှိန်ကုန်ပါတယ်။စစ်သားတွေကမူဂါဘီကိုဂျာသာဘီနေ့ညမှာနေရင်ကြွတ်ချထားလိုက်ပြီးကလေးကသူ့ကိုလူမြင်ခွင့်မှာမတွေ့ရသေးပါဘူး။တောင်အာဖရိကဆွေရကလွတ်လိုက်တဲ့စစ်ဆင်ညီနိုင်သူတွေဟာဂျာသာဘီနေ့ကမူဂါဘီအိမ်မှာရောနိုင်ငံတော်အဆောက်အဦတစ်ခုထဲမှာပါတွေ့ဆုံခဲ့ပါတယ်။နောက်နေ့မှာဂျင်ဘာဝေစီစဉ်ထားပြီးဖြစ်တဲ့ရွေးကောက်ပွဲတွေမတိုင်ခင်ဂျာပြတ်ဆွေရတရဖွဲ့စည်းဖို့ဇင်ဘာဝေနိုင်ငံရဲ့အထက်အတိုက်ခံခေါင်းဆောင်တွေကအဆိုပြုပြောဆိုနေပါတယ်။
American Tyrants of Minnesota ပြည်နယ် Democratic အထက်လွှတ်တော်မှာ L Franken ဟာသူ့ရွေးကောက်မခံရခင်နှစ်နှစ်လိုက Los Angeles တရင်ကျင်ညာသူအမျိုးသမီးကိုမဖွဲမရကင်ကယ်ပြီးအော်ဒါမှနန်းရှုပ်ခဲ့တယ်ဆိုတဲ့ဆက်ဆဲချက်နဲ့ပတ်သက်လို့တောင်းပန်လိုက်ပြီးသူ့ပြုမှုနဲ့ပတ်သက်လို့ကိုကျင့်တိတ်ခဆိုင်ရန်စုံစမ်းစစ်ဆင်မှုပြန်လုပ်ဖို့တောင်းဆိုလိုက်ပါတယ်။သူကအမျိုးသမီးတွေကိုလေးစားပါကြောင်းနဲ့အမျိုးသမီးတွေကိုမလေးစားတဲ့အမျိုးသားတွေကိုသူကလည်းမလေးစားဘူးလို့ကျင်ညာချက်မှာဖော်ပြပါတယ်။ဒီမတိုင်ရင်နိုင်ပိုင်းလိုမှာပဲရုပ်တံထုတ်လုံရင်မူနဲ့ playboy စံပြမယ် lian twin ကအရှိလေးပိုင်းမှာရောက်နေတဲ့ american တပ်ဖွဲ့ဝင်တွေကိုဖျော်ဖြေဖို့အတွက် mr franken နဲ့အတူခီးသွားစဉ်ကသူ့ရဲ့သဘောတူညီချက်မပါဘဲ franken ကသူ့ကိုဖယားနှမ်းရှုပ်ခဲ့တာဖြစ်ပြီးဒါဟရဲရဲမဟုတ်ဘူးလို့ပြောကြခဲ့တာပါအပြန်ခီးမှာသူအိပ်ပျော်နေတော့သူမရဲ့ရင်သားကိုကင်ကွယ်နေတဲ့ပုံကို franken ကဓာတ်ပုံရပ်ယူခဲ့တယ်လို့ပြောပါတယ်ဒါဟာသူမခွင့်ပြုချက်မပါဘဲလုပ်တဲ့အတွက်စိတ်နှောက်ရှက်ဖြစ်ရတယ်လို့အရှက်ရစေတယ်လို့ဆိုပါတယ်ဒီဓာတ်ပုံက online မှာပြန့်နှံ့နေပြီဖြစ်ပါတယ်
အမေရိကန်နိုင်ငံမှာနှစ်ပေါင်း30အထိပထမဆုံးအကြိမ်ဖြစ်အခွန်စနစ်ကိုတိတိတသားပြောင်းလဲဖြစ်စေမယ့်စုံမစက်တရက်ကိုဂျာတာဘီနီကအောက်လွှတ်တော်မှာထောက်ခံတဲ့အများစုနဲ့လွယ်တကူအတည်ပြုနိုင်ခဲ့ပါတယ်။ဒါကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်ကရီပဘလီကန်အမတ်တွေကြားတနစ်ကြာမောင်းမြင်ဖြစ်ခဲ့ပြီးတဲ့နောက်ရေးပါတဲ့အောင်မြင်မှုတစ်ခုကိုရလိုက်တဲ့သဘောပါ။ဒါဟာတိတ်ကိုထူးခြားတဲ့အောင်မြင်မှုပါပဲလို့မဲခွဲပြီးတဲ့နောက်အောက်လွှတ်တော်ဥက္ကဋ္ဌဖော့ရိုင်ယန်ကပြောပါတယ်။အတည်ပြုဖို့လိုအပ်တဲ့အောက်လွှတ်တော်အမတ်218ရောက်ရထောက်ခံများတွေကိုရခဲ့တာဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။ဂျင်တမရဗရာကိုဘမလက်ထက်ကပြတ်ထန်းခဲ့တဲ့ဥဘောမားခဲလို့ခေါ်တဲ့ဂျမားရဲ့ဆောင်ရှောက်မှုဥတွေကိုဖျက်သိမ်းအစားထုတ်မယ်ဆိုတဲ့ရီပဘလီကန်တွေရဲ့မဲဆဲဝဲကလေးကိုဒီနေ့အစောပိုင်းကအကောင်အထည်ဖော်ဖို့ကြိုးစားတာအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်အခွန်စနစ်ပြုပြင်ပြောင်းလဲရေးဖော်ရိုင်ရန်ရဲ့ညီမှန်းချက်ဟာလည်းအလားအလာမကောင်းပဲရှိနေကြတာပါအခုအောက်လွှတ်တော်မှမဲခွဲပြီးကြသွားတာဟာတမရထရမ်အနေနဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးကိစ္စတိုင်းပြည်ကိုချပြနိုင်စေမယ့်ပထမအဆင့်ဖြစ်တယ်လို့မဲခွဲပြီးတဲ့နောက်ရီပဘလီကန်အမတ်အများအပြားကပြောကြပါတယ်
ရုရှားနိုင်ငံမှာအသစ်ထုတ်ပြန်လိုက်တဲ့ဥပဒေအရအမေရိကန်အစိုးရငွေကြေးထောက်ပံ့မှုနဲ့လဲပတ်နေတဲ့သတင်းဌာန6ခုကိုနိုင်ငံခြားအဖွဲ့ဖြစ်တဲ့တတ်မှတ်ကောင်းတတ်မှတ်ဖို့ရှိတယ်လို့ရုရှားအစိုးရကကြေညာပြီးနေမှာသတိပေးလိုက်ပါတယ်။ရုရှားအစိုးရပံ့ပိုးပေးနေတဲ့အာတီသတင်းဌာနကို နိုင်ငံခြားအဖွဲ့ဖြစ်တဲ့မှတ်ပုံတင်မှုအမေရိကန်ဆိုရကတောင်းဆိုခဲ့တဲ့နောက်မှာရုရှားကဥပဒေသစ်ထုတ်ပြန်ပြီးတောင်းပြန်လိုက်တာဖြစ်ပါတယ်။ရုရှားနိုင်ငံထဲမှာဖွင့်လှစ်ထားတဲ့ VOA နဲ့ Radio Free Europe, Radio Liberty တို့အပြင်တခြားသတင်းဌာနခုနှစ်ခုကိုအကြောင်းကြားထားပြီးဖြစ်တယ်လို့ရုရှားတရားရေးဝန်ကြီးဌာနကချက်သတင်းနေမှာပြောပါတယ်။ဒါအပြင်စင်ရင်နဲ့ထည့်ထားတဲ့တခြားသတင်းမီဒီယာဌာနတွေကိုလည်းရုရှားတရားရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်။အခုလိုပြောင်းလဲလိုက်တာဟာမကြာခင်မှာဥပဒေတည့်ဖြစ်လာနိုင်ပွဲရှိတယ်လို့လည်းဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားပြတ်ထန်းတဲ့2012ဥပဒေမှာနိုင်ငံခြားမီဒီယာတွေကထည့်သွင်းမှုပြင်ဆင်တဲ့ဒီဥပဒေမူကြမ်းကိုဗိုလ်တပ္ပူနယ်မှာရုရှားအောက်လွှတ်တော်ကနေအတည်ပြုပေးခဲ့တာဖြစ်ပါတယ်။ပြင်ဆင်တဲ့ဥပဒေအရနိုင်ငံသားအဖွဲ့တွေဟာသူတို့ရဲ့ရည်ရွယ်ချက်ကိုတင်ပြချာမှာဖြစ်ပြီးငွေကြေးဆိုင်ရာအတိအကျဆင်းရဲတင်ပြဖို့အပြင်အလုပ်သမားခန့်အပ်မှုကအစအပြည့်စုံကိုတင်ပြပေးရမှာဖြစ်ပါတယ
်။ UAE ဘီကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုက်လိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ဖီအမေရိကန်ကနေတတောက်ကြမနဲ့တရားကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်အစီအစဉ်တကြလူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေဖြစ်စေခဲ့တဲ့ဆက်စင်ရေးတွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂသူတွေညီလာခံတတိယကော်မတီကဆုံးဖြတ်ချက်မူကြမ်းတစ်ခုချပြီးကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်မှုရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်မချမှတ်ခဲ့ပေမဲ့ဒီနှစ်မှာတော့အခုဆုံးဖြတ်ချက်မူကြမ်းကိုချမှတ်လိုက်တာပါ။သူတွေညီလာခံတတိယကော်မတီဟာလူခွင့်ရေးကိစ္စရပ်တွေကိုအဓိကကင်တွယ်ဆွေးနွေးတဲ့ကော်မတီဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံမဲ့135မဲ၊ကန့်ကွက်မဲ10မဲ၊ပြက်ကွက်မဲ26မဲနဲ့သဘောတူဆုံးဖြတ်ခဲ့ကြတာပါ။မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်တဦးခန့်ဖို့လည်းကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုဆုံးဖြတ်ချက်မူကြမ်းမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်ပြည်တင်ရှုံချတဲ့ဆုံးဖြတ်ချက်ကိုတတိယကော်မတီက15နှစ်ဆက်တိုက်ဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာထူထပ်မှုရှိလာတဲ့ဆိုပြီးဥရောပသမဂ္ဂ EU ကပြီးခဲ့တဲ့နှစ်မှာဆုံးဖြတ်ချက်မူကြမ်းကိုမတင်သွင်းခဲ့ပါဘူး။ဒါပေမဲ့လည်းအခုရခိုင်ပြည်အရေးမှာစစ်တပ်ကစစ်ဆင်ရေးလုပ်ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ဆိုပြီးဒီနှစ်မှာဆုံးဖြတ်ချက်ပြန်ချမှတ်တာဖြစ်ပါတယ်။ဒီနေ့ဆုံးဖြတ်ချက်မူကြမ်းကိုအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတင်သွင်းခဲ့တာဖြစ်ပြီးတတိယကော်မတီကအတည်ပြုလိုက်ပြီးဖြစ်တာကြောင့်အဖွဲ့ဝင်193နိုင်ငံပါအထွေထွေညီလာခံမှာတရားဝင်အတည်ပြုချမှတ်တော်မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်နိုင်ငံတကာဖီအားမြန်မာဆွေရပေါ်ပို့တိုးလာမှာဖြစ်ပေမဲ့ဥပဒေကြောင်းအရမဖြစ်မနေလိုက်တာလှုံ့ဆော်ရမယ့်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူး။
အမေရိကန်နဲ့ဂျပန်ရဲ့တပ်တို့ဟာနှစ်နိုင်ငံကြားနှစ်ဆင်ပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုကိုစတင်လိုက်ကြပါပြီ။ဒါဟာအဝေးတိန်ဒုံးတွင်နဲ့နျူကလ িয়ার လက်နက်တွေစမ်းသပ်မှုလုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုအင်အားပြတ်တမှုတက်ဖြစ်နေရှုမြင်ကြပါတယ်။ဒီဆင်ရဲကြားစစ်ရေးလေ့ကျင့်မှုမှာအမေရိကန်ဘက်ကတပ်ဖွဲ့ဝင် 14,000 ကျော်ပါဝင်ပါတယ်။လင်းတင်တင်မောကြီး USS Ronald Reagan, ပက်ထိန်ဒုံးဖြတ်တင်မော USS Stanham, USS Chaffee, USS Mustang နဲ့ရေတပ်ကင်းထောက်တင်မောတစီကင်းထောက်လင်းအုပ်စုတစုလည်းပါဝင်ပါတယ်။ Okinawa တောကရေးသင်းမှာပြုတ်လုတဲ့ဒီလေ့ကျင့်မှုဟာခန်းစစ်ပြင်ဆင်မှုတိုးမြင့်တာဖြစ်ပြီးလေ့ကျင့်တန်တိုင်းကလည်းဂျပန်နဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့လေကြောင်းနဲ့ရေကြောင်းပူးပေါင်းဆက်ဆံရေးဆွမ်းဆောင်နိုင်မှုရရှိစေဖို့ဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားကိုဖိအားပေးတာဖြစ်တယ်လို့အမေရိကန်တပ်ဖွဲ့တွေအနေနဲ့အနှင်းအမြန်ရွှေ့ပြောင်းနှံ့ဆွမ်းရှိတယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ်။ကျေးဇူးနိုင်ငံကမြောက်ကိုရီးယားအရေးအကောင်းဆုံးကင်တွေဖို့နှစ်ဖက်ဆိုင်းငံ့ရေးအဆုတ်ပြုချက်ကြေညာလိုက်ချိန်မှာအခုလိုစီးရေးလက်ကျင့်မှုကိုစတင်လိုက်တာဖြစ်ပါတယ်။
ဥရောပသမဂ္ဂ EU တွေကနေဒီဒီနိုင်ငံနှုတ်ထွက်မယ်မထွက်ဘူး Brexit လူထုဆန္ဒခံယူပွဲကိုရုရှားကဝင်နောက်ဖို့ကြိုးစားခဲ့နိုင်ခြင်းရှိတယ်ဆိုတော့ပထမဆုံးအထောက်အထားထွက်လာပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကြေကြေပြန့်ပြန့်ထွက်ထားပြီးတဲ့နောက်အခုတခါ Brexit ကိစ္စထွက်လာတာပါ။ EU စန့်ကျင်ရေးစကားတွေပြောတဲ့ဒါမှမဟုတ်နိုင်ငံရေးနဲ့လူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုံ့ဆော်တဲ့လူမှုကွန်ရက်မီဒီယာအကောင့်ထောင်ပေါင်းများစွာကိုသူ့တွေသူတွေတွေ့လိုက်ကြတာပါ။ဒီစုံစမ်းစစ်ဆေးမှုကိုအမေရိကန်ကယ်လီဖိုးနီးယားတက္ကသိုလ်ဘာကလီနယ်မြင်းနဲ့ကြီးတင်ဆွမ်းစီတက္ကသိုလ်တို့ပူးတွဲလုပ်ခဲ့ကြတာဖြစ်ပါတယ
်။ Internet online ပေါ်မှာတင်းနေတဲ့သတင်းတွေရဲ့အရင်းအမြစ်တွေဘယ်လောက်ယုံကြည်စိတ်ချမှုရှိတယ်ဆိုတာကိုစမ်းစစ်ခွဲခြားဖော်ထုတ်နိုင်မှုအတွက်သတင်းဖွဲ့စည်း85ပွဲနဲ့လူမှုမီဒီယာတွေထိတ်တန့်လူမှုမီဒီယာတွေဖြစ်တဲ့ Facebook, Twitter, Google စသဖြင့်နဲ့အတူတခြားနည်းပညာကုမ္ပဏီတွေပူးပေါင်းထားတဲ့အဖွဲ့ကိုစစ်တပ်ရင်းနေမှာဖွဲ့စည်းလိုက်ပါတယ်။သတင်းဌာနတွေနဲ့ဤပညာကုမ္ပဏီတွေပူးပေါင်းဖွဲ့စည်းလိုက်တဲ့ Trust Project လို့အမည်ပေးထားတဲ့အဖွဲ့ဟာ California ပြည်နယ် Santa Clara မှာတွေ့ဆုံကြတာဖြစ်ပြီးစာဖတ်သူတွေအနေနဲ့သတင်းတပုတ်ပေါ်မှာဘယ်လောက်ယုံကြည်လက်ခံနိုင်လောက်တယ်ဆိုတာကိုတိုင်းတာနိုင်မှုအတွက်ညှိနှိုင်းစီစဉ်ခဲ့ကြတာဖြစ်ပါတယ်။ Digital ဤပညာသုံးပြီးလူမှုကွန်ရက် တွေအသုံးပြုလာတဲ့ဒီနေ့ကဘာကြီးမှာဘဲကြောင်ညာကအမှန်ဖြစ်တယ်ဘဲတရင်ကယုံကြည်စိတ်ချရတယ်ဘဲဟာကအတုယောင်ဖြစ်တယ်ဆိုတာပြောဖို့ပိုးပြီးခက်လာနေတယ်လို့စီမံကိန်းဒါရိုက်တာလည်းဖြစ်တက္ကသိုလ်ရဲ့ကျင့်ဝတ်ပြဋ္ဌာန်းမှုဆိုင်ရာဌာနကဆယ်လီလာမန်ကပြောပါတယ်တိုင်းတန်မှုတွေအရအွန်လိုင်းမှာဖော်ပြတဲ့တရင်ဆောင်မတွေနဲ့အတူအင်္ဂလိပ်အခန်အိုက်အမှတ်သားပူးတွဲဖော်ပြပြီးဒီတရင်ကိုဘယ်လိုရေးတယ်မီဒီယာဖွဲ့စည်းရင်အစင်တန်းရေးသားလူဟာဘသူဘဲဝါဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုဖော်ပြပေးရမှာဖြစ်ပါတယ် Google Facebook နဲ့ Twitter အစရှိတဲ့လူမှုကွန်ရက်မီဒီယာတွေဟာတရင်အမှားတွေကိုဖြန့်ချိပေးနေတယ်ဆိုပြီးအဝေးပန်းခံနေရတာပါအထူးသဖြင့်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားကပြုလုပ်ခဲ့တာဖြစ်ပါတယ
2019ခုနှစ်နိုဝင်ဘာလ18ရက်တကြနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးသွားကြတာပါရှင်ကျွန်တော်တို့ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ် website လိပ်စာ bamis.voanews.com ဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းလွှာတွေမထုတ်လင်ကမှာတော့အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ခုကိုပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေရပ်ဆိုင်းဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကို82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကကြာသပတေးနေ့မှအတည်ပြုခဲ့ပါတယ်။အဲ့ဒီမူကြမ်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးခန့်အပ်ဖို့ကိုလည်းအဆိုပြုထားတာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအချမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းလုခဲ့တဲ့နောက်ပိုင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခဲ့တဲ့နောက်မှာမနစ်ကမတင်သွင်းပဲထားခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုပြန်လည်တင်သွင်းဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်နေ့မှာအတည်ပြုပေးခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရBrandon Farmer ကတင်းစားရှင်းလင်းပွဲမှာပြောပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135
in ဒီနေ့ထွေထွေညီလာခံရဲ့တတိယကော်မတီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူကြမ်းကို ထောက်ခံမဲ135မဲကန့်ကွက်မဲ10မဲနဲ့အတည်ပြုခဲ့ပါတယ်မဲမပြေပဲနေခဲ့တဲ့အဖွဲ့ဝင်ပေါင်းက26နိုင်ငံရှိပါတယ
်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရဲ့အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ထပစ်တင်မှုတွေဇက်တိုက်လှုပ်လာခဲ့ရကနေမြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရတက်လာခဲ့တဲ့နောက်မှာတော့ဥရောပသမ္မတကဦးဆောင်ပြီးတင်သွင်းမှုတွေမလုပ်ဘဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွန်ခဲ့တဲ့3လအတွင်းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခေါ်လုံတဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့ပါတယ်။ဒီအခြေအနေမှာ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းအစ်စ်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုခန့်ထားရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ VJ နမ်ဘီယာဟာစရုပ်ထမြောက်အထူးကိုယ်စားလှယ်တူဖြစ်ပြီးအခုသူ့ရဲ့တာဝန်ကုံဆုံးသွားပေမဲ့မြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်ထပ်မံခန့်အပ်တာမရှိသေးပါဘူး။ဒါပေမဲ့ဒီမူကြမ်းအတည်ပြုခဲ့တာမို့အခုပြင်ဆင်မှမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုခန့်အပ်ရမှာဖြစ်ကြောင်းမစ္စတာဗာမာကပြောပါတယ်
။ Yesterday the UN Secretariat came up with an estimate of how much it would cost to implement this draft resolution. It found that should the General Assembly adopt it,an amount of 1,541,000
ဒီမူကြမ်းကိုအကောင့်ထဲဖွဲရမှာကုန်ကြစိတ်နဲ့ပတ်သက်ပြီးတော့ကော်မတီကမနေ့ကဆွေးနွေးခဲ့ပါတယ်ဒီမူကြမ်းကိုထွေထွေညီလာခံကြီးကတည်ပြုလို့ရှိရင်ကုန်ကြစိတ်ဒေါ်လာ 135,400 ကို2018ခုနှစ်ဗဏ္ဍာရေးနှစ်အတွက်လိုအပ်မှာဖြစ်ပြီးအဲ့ဒီငွေတွေကိုမူကြမ်းရဲ့အပိုက်တစ်ဆယ်မှာအဆိုပြုထားတဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ကိုခန့်အပ်ရေးမှာအသုံးပြုမှာဖြစ်ပါတယ
်ဒီငွေကိုအထွေထွေညီလာခံဘတ်ဂျက်ကင်တွေ့ရတဲ့ပြင်းစမကော်မတီကိုတင်ပြအတည်ပြုချက်ယူရမှာဖြစ်ပါတယ်။အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဒီဇင်ဘာလမှာကျင်းပမယ်။193ချိန်မြောက်ထွေထွေညီလာခံကြီးမှာ ဒီဝင်အတီးပြုကိုရှိပါတယ်အခုလောဆုံးဖြတ်ချက်ချမှတ်မယ်ဆိုရင်နိုင်ငံတကာရဲ့ PR ရေပိုးပြီးတိုးလာမှာဖြစ်ပေမဲ့ဒါဟာမလိုက်နိုင်ရင်လည်းရတယ်ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာလူခွင့်အခြေအနေစိုးရွားနေပြီးရခိုင်ပြည်နယ်မှာလုံဆောင်တဲ့စစ်စင်ရေးတွေအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေမရင်းကျက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအပြင်လူမျိုးစုဖ ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်တွင်လုံခြုံရေးတပ်တွေကအင်အားအလွန်ကျွံမသုံးအောင်တေချာစေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာဖြစ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကရပ်ပေါင်း30အတွင်းလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံဖို့တောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖြစ်တဲ့မီရိုစလပ်လက်ကတ်ကစိုးရင်မကင်းဖြစ်မိကြောင်းပြောကြားခဲ့တယ်လို့မစ္စတာဗာမာကပြောပါတယ်
။ President of the General Assembly considers what's happening in Myanmar to be a human tragedy.
ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာကိုလူသားတွေအတွက်ဘေးဒုက္ခကြီးလို့ယူဆပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကရောအတွေ့အမှုချုပ်ကပါထဲထဲဝင်ဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံကလည်းဒီစည်းဝေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဆိုတာအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာတွေရှိပါတယ်။ပြည်သမကထွေထွေညီလာခံဥက္ကဋ္ဌအနေနဲ့မြန်မာအရေးကိုစိုးရိမ်မကိန်းဖြစ်တယ်လို့ကိုယ်တိုင်လည်းပါဝင်ဆောင်ရွက်လျက်ရှိနေပါတယ်
။တုံ့ပြန်ချက်မူကြမ်းနဲ့မှာမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပြန်လည်ပေးခွင့်ပြုဖို့နဲ့ရွှေချရီကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပါတောင်းဆိုထားတာပါကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာလူ့ခွင့်အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေကို1990ခုနှစ်ကနေ2015ခုနှစ်အထိဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ
်ဒေါရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေရတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချုပ်ပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။ကမ္ဘောဒီးယားနိုင်ငံမှာအတိုက်ခံပါတီကိုတရားရုံးချုပ်ကဖျက်သိမ်းလိုက်တာကြောင့်တပါတီစနစ်အုပ်ချုပ်ရေးကိုပိုးပြီးခိုင်မာသွားစေပြီဖြစ်ပါတယ်။ဒီလိုရကြောင့်ကမ္ဘောဒီးယားမှာဒီမိုကရေစီတိဆောက်ဖို့နှစ်ပေါင်းများစွာကြိုးပမ်းခဲ့တာတွေတဲတဲရေတွန်ဖြစ်သွားပြီလို့ဝေဖန်သူတွေကပြောကြားပါတယ်။ကမ္ဘောဒီးယားနိုင်ငံရေးနောက်ဆုံးအခြေအနေအကြောင်းကိုတော့ဒေးဗစ်ဘွားလီရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာပါရှင်
။တရားသူကြီးကိုဦးပါတရားရုံးချုပ်ကတညညတည်းဆုံးဖြတ်ပြီးကမ္ဘောဒီးယားမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းလိုက်တယ်လို့ပါတီဝင်118ယောက်ကိုနောက်9နှစ်အတွင်းဘယ်လိုနိုင်ငံရဲ့လှုပ်ရှားမှုမျိုးမှမလုပ်ရဘူးဆိုပြီးတော့လဲပိတ်ပင်လိုက်ပါတယ်။အစိုးရကိုဖြုတ်ချမဲ့ပြည်ပကျော်တော်နောက်ခံပြုအစီအစဉ်တစ်ခုမှပါဝင်ပတ်သက်တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP က CNRP ကိုဆွဆွဲပြီးတော့တရားစွဲခဲ့တဲ့ပေါ်တရားရုံးချုပ်က CPP ဘက်ကနေဆုံးဖြတ်ပေးခဲ့တာပါ။အစိုးရကိုဖြုတ်ချမဲ့ဘယ်လိုအကြံစီမျိုးကိုမှအားပေးတာမလုပ်ခဲ့ဘူးလို့အနာရပါတီကဆွဆွရာခံရတဲ့အမေရိကန်နဲ့တခြားပြည်ပနိုင်ငံတွေကညှင်းထားပါတယ်။နောက်နေ့မှကျင်းပမယ့်လွတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ဘွန်ကြီးချုပ်ဟွန်ဆန်ကအတိုက်အခံတွေကိုနှိမ်နင်းနေတာမှာအခုတရားရုံးချုပ်ဆုံးဖြတ်ချက်ကနောက်ဆုံးထွက်လာတာပါ။ဒီမတိုင်ခင်မှာ CNRP ခေါင်းဆောင်ခမ်ဆိုးခါကိုနိုင်ငံတော်ပုံကံမှုနဲ့ဆွဆွဲဖမ်းဆီးခဲ့ပြီးနောက်ဆက်တွဲအနေနဲ့ CNRP လွတ်တော်အမတ်အများပြားနိုင်ငံကနေထွက်ပြေးခဲ့ရပါတယ်။ကမ္ဘောဒီးယားမှာကျန်နေသေးတဲ့လွတ်လပ်တဲ့သတင်းစာတွေကတခုဖြစ်တဲ့ The Cambodia Daily သတင်းစာကိုလည်းပိတ်သိမ်းခဲ့ပါတယ်။မပေးဆောင်ရသေးတဲ့အခွင့်အရေးကြံတော်များပေးဆောင်ဖို့ထုတ်ဝေသူတွေကငွေတောင်းခံစာပို့ခဲ့ပြီးတဲ့နောက်သတင်းစာကိုပိတ်သိမ်းခဲ့တာပါ။ဒီအခွင့်အရေးကိစ္စဟာလုံခြံထားတာလို့သတင်းစာထုတ်ဝေသူတွေကပြောပါတယ်။ Cambodia မှာယုံကြည်နေလောက်ဆရာတခုတည်းသောအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာကြောင့် တပါတီစနစ်နိုင်ငံတကာနိုင်ငံဖြစ်သွားတယ်လို့ဒီမိုကရေစီထူထောင်ရေး25နှစ်ကျော်ကြိုးပမ်းခဲ့တာတွေညီကုန်းချုပ်သွားပြီလို့ဝေဖန်သူတွေကပြောပါတယ်။ကမ္ဘောဒီးယားမှာဒီမိုကရေစီမျိုးစေ့ချဖို့ကြီးမားတဲ့ရမုံငွေပမာဏဒေါ်လာ 1.6 ဘီလီယံအစီအစဉ်နဲ့1992ခုနှစ်ကစပြီးကုလသမဂ္ဂကကူညီခဲ့တာပါ။အဲဒီအချိန်ကစလို့ဒီမိုကရေစီနှိကျအစိုးရတွေကိုကူညီဖို့ကုလသမဂ္ဂဝန်ထမ်းတွေအလုံးရင်းနဲ့လာရောက်ခဲ့ကြပါတယ်။ကမ္ဘောဒီးယားအတွင်းကူပြောင်းရေးကုလသမဂ္ဂအာဏာပိုင်အဖွဲ့ကိုထူထောင်ပြီးလှုပ်ကန်ခဲ့ကြပါတယ်။ဒီလိုကူညီလှုပ်ဆောင်တာကြောင့်အာဏာရှင်အုပ်ချုပ်ရေးအဆုံးတတ်ဖို့ဖြစ်နိုင်ခြေရှိခဲ့ရုံနဲ့မကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုကနေရောငြိမ်းချမ်းရေးထိန်းသိမ်းမှုရောက်လာတဲ့ဒီပါတပ်ဖွဲ့ဝင်2000လောက်နဲ့ဆက်ဆက်ပြီးတော့ဖြစ်လာတဲ့အကြောင်းဝယ်တွေကြောင့်ပါစီးပွားရေးပိုင်းနဲ့ပြောင်းလဲလာခဲ့တာပါ25နှစ်နီးပါးကြာပြီးဒီကနေ့မှာတော့အဲ့ဒီအခြေအနေတွေအားလုံးအဆုံးတတ်သွားခဲ့ပါပြီတရားဝင်ချုပ်ဆုံးဖြတ်ချက်ထွက်လာတဲ့ဂျာတာဘရီနီမတိုင်ခင်အင်္ဂါနေ့တုန်းကပဲကမ္ဘောဒီးယားသတင်းတော်နှစ်ဦးဖြစ်တဲ့အုံချင်းရင်နဲ့ယန်းဆိုဒရင်တို့ကိုသချိုလုံးမှုနဲ့ဆွဆွဲပြီးဖမ်းဆီးခဲ့ပါတယ်သူတို့နှစ်ဦးဟာ Radio Free Asia လွတ်လပ်သောအာရှအသံ RFA သတင်းဌာနရဲ့သတင်းတော်တွေဖြစ်တာကြောင့် RFA အတွက်သတင်းပို့တာကိုတချို့လုပ်တယ်လို့ဆွဆွဲဖမ်းဆီးခဲ့တာပါ RFA သတင်းဌာနကတော့အစိုးရကသူတို့လုပ်ငန်းတွေကိုအနှောက်အယှက်ပေးတယ်ဆိုပြီးပြီးခဲ့တဲ့လကပဲကမ္ဘောဒီးယားမှာသတင်းလုပ်ငန်းတွေကိုရပ်ထားခဲ့ပြီးပါပြီတရားဝန်ချုပ်ဆိုမြတ်ချက်မတွက်ခင်ညမှာ Ad Hoc နဲ့ Ricardo တို့လိုထင်ရှားတဲ့လူအခွင့်အရေးဖွဲ့ရုံးတွေမှာဆန္ဒပြသူတွေကိုလက်ခံထားသလားဆိုတာရဲတပ်ဖွဲ့စစ်ရဲတပ်ဖွဲ့နဲ့အစောင့်တပ်ဖွဲ့တွေပေါင်းပြီးဝင်ရောက်ရှာဖွေစစ်ဆေးခဲ့တဲ့လို့မြို့တော်ရဲ့အဓိကလမ်းမကြီးတွေမှာလည်းအဓာစီတွေချထားခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်လက်ဗနွန်ဝင်ကြီးချုပ်ဆိုက်ဟာရီရီဟာဆော်ရီအာရေဗျမှာသူဆန္ဒမပါပဲအကျယ်ချုပ်ကြခံနေရတာမျိုးမဟုတ်တဲ့အကြောင်းဆော်ရီနိုင်ငံသားရဲ့ဝင်ကြီးအဒဲလ်ဂျူဘီယာကထပ်ပြီးတော့အခိုင်အမာပြောလိုက်ပါတယ်လက်ဗနွန်ကိုချုပ်ကင်ဖို့နဲ့ယေမင်နဲ့ဘာရိန်နိုင်ငံတွေမှာဝင်ရောက်ဆွတ်ဖက်ဖို့ကြိုးစားနေကြတဲ့ဟစ်ဇ်ဘိုလာစစ်သွေးကြွတွေနဲ့ဟစ်ဇ်ဘိုလာတွေကိုကြောတော့နောက်ခံပေးနေတဲ့အီရန်နိုင်ငံတို့ကလက်ဗနွန်ဝင်ကြီးချုပ်ကိုဆော်ရီကဖန်ထားပြီးပြန်မလွတ်ဘူးလို့ဆွတ်ဆွဲနေတဲ့အချိန်မှာအခုလိုဆော်ရီအာရေဗျဘက်ကပြောလာတာဖြစ်ပါတယ်တခါဆော်ရီကိုအလဲရောက်လာတဲ့ပြင်သစ်နိုင်ငံသားရဲ့ဝင်ကြီးယွန်လာဒရီယန်ကလည်းလက်ဗနွန်ဝင်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိနေပြီးပြင်သစ်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ခဲ့တဲ့အကြောင်းသတင်းတောက်တွေကိုပြောပါရစေ။ VOA သတင်းတောက် Edward Uranian Cairo မြို့ကနေသတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ကြည့်အောင်ပါရှင်။လက်ဗနွန်ဝင်ကြီးချုပ်ဟာပြီးခဲ့တဲ့သတင်းဘက်ကမမျှော်လင့်ဘဲနှုတ်ထွက်စာတင်ခဲ့ပြီးတဆက်တည်းဆော်ရီနိုင်ငံကိုခီးရက်ရှည်ထွက်ခဲ့တာနဲ့ပြင်သစ်နိုင်ငံကလည်းသူ့ကိုဖိတ်ခေါ်ခဲ့တာတွေဟာပုံမှန်သမယိုးကျအခြေအနေမျိုးတော့မဟုတ်ပါဘူး။ပြင်သစ်နိုင်ငံသားရေးဝင်ကြီးပြင်သစ်နိုင်ငံသားရေးဝင်ကြီးယွန်လက်ဒရီယန်ကဆော်ရီနိုင်ငံသားရေးဝင်ကြီးအဒဲလ်ဂျူဗီယာကိုဆော်ရီနိုင်ငံရဲ့မြို့တော် Riot မှာတွားရောက်တွေ့ဆုံခဲ့ပြီးဝင်ကြီးနှစ်ဦးရဲ့ပူးရက်သတင်းစာရှင်းလင်းပွဲတတိယကိုလည်းကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသူကလက်ဗနွန်ဝင်ကြီးချုပ်ကိုဖိတ်ခေါ်ကြောင်းအခုလိုပြောပါတယ်
။ Monsieur Hariri que je verrai tout à l'heure est invité en France
လက်ဗနွန်ဝင်ကြီးချုပ်ကိုတွေ့ရဖို့မျှော်လင့်ကြောင်းနဲ့ပြင်သစ်နိုင်ငံကိုမိသားစုနဲ့တကွလာရောက်မယ်ဆိုရင်လေမိတ်ဆွေရင်းချာတယောက်အနေနဲ့အချိန်မီလာရောက်နိုင်ကြောင်းတမရမက်ခရွန်ကအမှားစကားပါလိုက်ပါတယ
်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းမကြသေးခင်ရက်တွေအတွင်းကပဲဆော်ရီယက်မျိုးတော်ကိုရောက်လာခဲ့ပြီးဒီလိုဖိတ်ကြားခဲ့တာကိုလည်းပြင်သစ်သတင်းဌာနတွေနဲ့ပြောချိန်မှာပြောထားခဲ့ပြီးဖြစ်ပါတယ
်ဆီမရှင်အထွတ်နူးအဝက်ဒီပရင့်စ်ဟရီတီမိုဟာမက်ဘင်ဆလမန်
ကျွန်တော်ဆော်ရီကိုတွားခဲ့တော့ကဆော်ရီအင်ရှိမင်းသားမိုဟာမက်ဘင်ဆလမ်နဲ့ရောမစ္စတာဆိုင်အာရီရီနဲ့ပါတွေ့ဆုံခဲ့ပါတယ်။လော်ဘန်နိုင်ငံရဲ့တည်ငြိမ်အေဂျင့်တွားဖို့စစ်ကောင်းစေတနာအရင်းခံကိုပြတာတဲ့အနေနဲ့မစ္စတာဟာရီရီကိုပြည်သက်နိုင်ငံကိုအလဲပတ်လာဖို့လဲကျွန်တော်ဖိတ်ခေါ်ခဲ့ပါတယ်
။မစ္စတာဟာရီရီဟာဆော်ရီမှာသူ့ရဲ့ဆန္ဒမပါဘဲနဲ့ဖမ်းဆီးခံထားရတယ်လို့လော်ဘန်နိုင်ငံရေးသမားတချို့ကပြောနေကြပေမဲ့လည်းသူ့အနေနဲ့ဆန္ဒရှိမယ်ဆိုရင်ဆော်ရီနိုင်ငံကအချိန်မီလွတ်လွတ်လပ်လပ်ထွက်ခွာနိုင်တယ်လို့ဆော်ရီနိုင်ငံသားရေးဝန်ကြီးဂျူဘီယာကသတင်းတောက်တွေကိုပြောပါတယ
်။ရေးစတယ်ဟာရီရီမာတန်ဆာဒီကမ္ဘာမာတန်ဒနာနီဝဂျန်လ်မမ်လ်မလ်ကာဘီဆူဒီအိုင်ရှီနာ
မစ္စတာဟာရီရီဟာဆော်ဒီနဲ့လေဗနွန်နိုင်ငံနှစ်နိုင်ငံသားဖြစ်ပါတယ်။သူနဲ့သူ့မိသားစုဟာဆော်ဒီအာရေဗျမှာသူတို့စံနာတိုင်းနေထိုင်နေကြပြီးသူတို့လေဗနွန်မှာနေခြင်းနဲ့ဆိုရင်လည်းအချိန်မီးသွားလို့ရပါတယ်။ဒါကတော့လေဗနွန်မှာသူ့အတွက်ဘေးကင်းလုံခြုံမှုရှိမရှိဆိုတဲ့သူ့ရဲ့ပုံကိုယ်ရဲ့စိတ်ပိုင်းဖြတ်မှုအပေါ်မှာပဲမူတည်နေတာပါ။ဆော်ဒီအာရေဗျကသူ့ကိုပြန်ပေးဆွဲထားတယ်ဆိုတဲ့ဆွဆွက်ချက်တွေဟာအခြေအမြစ်မရှိကြောင်းနဲ့သူဟာဆော်ဒီနဲ့မိတ်ဆွေဖြစ်တယ်ဆိုတာကလည်းဖွင့်ပြောနေဖို့လိုတဲ့ကိစ္စမဟုတ်ပါဘူး။
တချို့အာရဗျရကြံကျင်သူတွေကတော့မစ္စတာဟာရီရီဟာဒီနှစ်အစောပိုင်းမှာဆော်ရီကသူ့ရဲ့အော့ဂါဆောက်လုပ်ရေးကုမ္ပဏီပြတ်သွားခဲ့ပြီးတဲ့နောက်ငွေရေးကြေးရေးအခက်ကြုံနေရတဲ့အကြောင်းပြောကြပါဗျ။အခုဆိုရင်မစ္စတာဟာရီရီရဲ့နိုင်ငံရေးကဏ္ဍပြည်ပုံကကျသွားပြီဖြစ်ကြောင်းပ ြင်သစ်မှာသွားနေမယ်ဆိုရင်သူဟာပြည်ပြည့်ဖြစ်တော့မှာဖြစ်တဲ့အကြောင်းဘီရစ်မှာရှိတဲ့အမေရိကန်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခဟိုင်လေခါရှန်က VOE ကိုပြောပါတယ်။ဒါအပြင်ပါမောက်ခခါရှန်ကမစ္စတာဟာရီရီသာပြည်ပြည့်ဖြစ်သွားမယ်ဆိုရင်လည်းလက်ဗနွန်နိုင်ငံအတွင်းနောက်ထပ်မတည်မငြိမ်ဖြစ်လာနိုင်မယ့်အလားအလာတွေပေါ်မှာစိုးရိမ်မိတဲ့အကြောင်းပြောသွားခဲ့ပါတယ်ရှင်။ပြည်ရဲ့တာကြနေမနေ့ကင်းစီစဉ်တွေနာစင်နေကြတာဖြစ်ပါလေရှင်။ဇင်ဘာဝေနိုင်ငံမှာအင်ကာနေကစစ်တပ်ထိန်းချုပ်မှုလုပ်လိုက်ပြီးတဲ့နောက်အာဖရိကတောင်ပိုင်းခေါင်းဆောင်တွေဇင်ဘာဝေမြို့တော်ဟာရာရာနဲ့ဘော့ဆွာနာမြို့နိုင်ငံမြို့တော်တို့မှာတကပိတ်ဆွေးနွေးမှုတွေလုပ်ပြီးတင်းမာမှုရောပါဖို့ကြိုးစားနေကြချိန်မှာပဲကြာသာပတိနေမှာတော့တင်းမာမှုအရှိန်မြင့်လာနေပါတယ်။ VOA သတင်းတောက်အနီတာပါဝဲတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေပြပို့ထားတဲ့သတင်းလွှာကိုဥကျော်စံသားကပြောပြမှာပါရှင်။
တနရောဘတ်မူဂါဘေရာထူးကနှုတ်ထွက်ဖို့အရက်ဖက်အဖွဲ့အစည်းတွေဘာသာရေးအုပ်စုတွေကတိုက်တွန်းလာရပြီးတဲ့နောက်ဇင်ဘာဝေနိုင်ငံရဲ့ပြဿနာဟာဆော့လျင်စွာချောမောပြေလည်သွားမယ်ဆိုတဲ့မျှော်လင့်ချက်တွေကြားသပတင်းတွေတုန်းကပဲပြက်ပြက်သွားခဲ့ပြီလို့ဆိုရမလို့ဖြစ်နေပါတယ်။ဒီတိုက်တွန်းချက်တွေကိုမစ္စတာမူဂါဘေလက်မခံဘူးလို့ယူဆရပါတယ်။အင်္ဂါနေ့ညကလေးကစစ်တပ်ရဲ့အကြေကျုပ်ချထားခြင်းကိုခံရတဲ့သမ္မတမူဂါဘေနဲ့တောင်အာဖရိကစစ်သားရေးသမားတွေဟာကြားသပတင်းတွေမှာသွားရောက်တွေ့ဆုံခဲ့ကြပါသေးတယ်။စစ်တပ်တင်ကားတွေဝင်ရောက်လာခြင်းဟာရီမျိုးတော်မှာရှိနေခဲ့တဲ့ဇင်ဘာဘွေနိုင်ငံသားလည်းဖြစ်ချန်ဒန်ဟောက်စ်သုရဒနာအဖွဲ့ဝင်လည်းဖြစ်တဲ့နော့ခ်ချီတီယိုကတော့စစ်တပ်ကထိန်းချုပ်ထားတယ်လို့ယူဆရလေးလေးမတည်ငြိမ်မှုတွေကပုံများလေးလေးဖြစ်မှာပဲလို့သုံးသပ်ပါတယ
် The key issue is the time scale. The military will want a quick these negotiations to be completed as quickly as possible.
ဒီကကတော့အချိန်ပိုင်းခြားပြဿနာပါပဲ။စစ်တပ်ကစောနေနေများစောပြီးဆွေးနွေးညှိနှိုင်းခြင်းနဲ့သမရဓမ္မမှုယာယီသမရအမြန်ဆုံးတာဝန်ယူစေချင်ပါတယ်။ဒါပြအစိုးရတည်းကစောစောကြီးညာစေချင်တယ်လို့ကျွန်တော်ထင်တယ်။အချိန်မစွဲချင်ဘူး။အချိန်စွဲလေရှုပ်လေလို့မြင်တယ
်။ဇင်ဘာဝေးနိုင်ငံအတိုက်ခံခေါင်းဆောင်တချို့ကတော့စီစဉ်ထားပြီးသားဖြစ်တဲ့အတိုင်းနောက်နှစ်ရွေးကောက်ပွဲမတိုင်ခင်မှာဂျာဖြာအစိုးရတည်းကဖွဲ့စည်းဖို့အဆိုပြုနေကြပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်သူ Morgan Tsvangirai ကသမရမူဂါဘေနှုတ်ထွက်ဖို့တိုက်တွန်းပါတယ်
။ Mr. Robert Mugabe must resign.Step down immediately in line with the national sentiment.
Mr. Mugabe နှုတ်ထွက်ရပါလိမ့်မယ်။ပြည်သူတွေရဲ့သဘောထားနဲ့မျှော်လင့်ခြင်းနဲ့အညီချက်ချင်းနှုတ်ထွက်ရမှာဖြစ်ပါတယ်။ဇင်ဘာဘွေနိုင်ငံလွတ်လပ်ရေးမရခင်နဲ့လွတ်လပ်ရေးရပြီးသူလွတ်ဆောင်ခဲ့တဲ့အစဉ်အလာတွေကိုတံမွတ်ထားတယ်မှာလေ။အခုစစ်တပ်ကထိနှိမ့်လိုက်တဲ့ကိစ္စမှာအဓိကကျသူလို့ယူဆနိုင်တဲ့ဂျာဒူရထုတ်ပယ်ခံရတဲ့ဒုတိယသမ္မတကတော့ခက်မှန်နေနေပါတယ်လောလောဆယ်ပါ။ ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့က PSP ကတော့ထုတ်ပြခံဒုသမရာအမဆန်မင်ဂါဂွာဟာစစ်တပ်နဲ့ဖိတ်နီနီကကနေတယ်လို့အထင်ခံရရင်သူ့ဘော်လူလူယုံကြည်မှုကျဆင်းသွားနိုင်တယ်လို့သုံးသပ်ပါတယ
် It is absolutely critical for the new incumbents to be able to I suppose distance themselves as quickly as possible from the illegal actions of the armed forces here
နောက်တက်လာတဲ့လူတွေဟာစစ်တပ်ရဲ့ဥတွေနဲ့ဆန့်ကျင်တဲ့လုပ်ရက်တွေနဲ့မပတ်သက်စေဖို့တိတ်ကိုအရေးကြီးပါတယ်တကယ်ဟုတ်နေတာကိုဘယ်လိုများဆက်လက်ဖုံးကွယ်ကြအောင်မလဲဆိုတာကျွန်တော်လည်းမသိပါဘူး
။ဒါပေမဲ့စစ်စာရေးသမားတွေဖို့ဆွေးနွေးကြရတာသိပ်များလွန်းတယ်လို့ချီတီယိုကဆိုပါတယ်။ဒီပြဿနာဟာအနာယဇာနု PF ပါတီအတွင်းတရှိအကွဲမှုဖြစ်နေရတာပေါ်ထွက်လာတဲ့ကိစ္စဖြစ်ပါတယ်။ဒီအကွဲမှုကိုလည်းပဲသမနာမူဂါဘေကိုယ်တိုင်ဥဆောင်လာခဲ့တာဖြစ်ပါတယ်။သူဟာသူ့ရဲ့ဇနီးတဲ့ Grace Mugabe ကိုဆွဲတင်ခြင်းလို့ဒုတိယသမနာကိုရာထူးကဖယ်ရှားခဲ့တာဖြစ်တယ်လို့ဆိုပါတယ်။
Very delicate. There's also negotiations within the party, between the party and the opposition, between.
တကားသိခဲ့ခဲ့ပါတယ်ပါတီတွင်းမှာလည်းဆွေးနွေးကြတယ်ပါတီနဲ့တိုက်ခံတွေကြောင်းတောင်အာဖရိကနဲ့ဒေသတွင်းနိုင်ငံတွေကြားမှာလည်းလောလောဆယ်ဆွေးနွေးနေကြပါတယ်ခက်ခဲတဲ့ဆွေးနွေးမှုတွေပါချက်ချင်းဆွေးနွေးစရာတွေတိတ်များနေတာဟာကောင်းကျိုးတဲ့ဆိုးကျိုးပိုဖြစ်စေနိုင်ပါတယ်စစ်တပ်ဘက်ကဒီလိုပဲသဘောထားမယ်ထင်ပါတယ
်ဇင်ဘာဝေးနိုင်ငံစစ်တပ်ကတော့ဒါဟာအာဏာသိမ်းတာမဟုတ်ဘူးလို့အခိုင်အမာပြောနေကြပါအနာအချိန်ဟာကြီးမားတဲ့စစ်ပြန်အစဉ်ကတော့ဒီဖြစ်ရပ်ကို bloodless correction သွေးမဲ့အမှားပြင်ဆင်ချက်လို့ခေါ်ပါပါတယ်သူတို့ပြောသလိုအမှန်တကယ်သွေးထွက်ဆိုင်မှုမရှိပဲအမှားပြင်ဆင်ဖို့ဖြစ်နိုင်ပါမလားဆိုတာဟာအနာရှင်ခေါင်းဆောင်ကြီးမူဂါဘေခုခံတိုက်ခိုက်မှုမပြုဘဲဖယ်ရှားပေးမလားဆိုတဲ့အပေါ်မှာမူတည်နေပါတယ်ဒါကြောင့်ဒါဟာလွယ်ကူတဲ့ကိစ္စတရားလို့ဘယ်သူမှယူဆကြမယ်မဟုတ်ကြောင်းပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညနေ5နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလာမီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဆက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ American Style Area အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရဖို့ရှိပြီးကျမ်းမာရေးအစီအစဉ်မှာတော့
အဲဒီကလည်းပြည်နေရတာပေါ့ကလေးတွေကိုရတော့အမေကြီးဟိုက်ပြီးဆုံးမတာမျိုးအဲ့မျိုးဆိုရင်တော့ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက
်စေချောတက်အရွယ်မှာစိတ်ကြဝေဒနာဖြစ်လာတာကိုဘယ်လိုကာကွယ်ဆောင်ရှောက်ကြမလဲဆိုတာကိုပြောပြပေးသွားမှာပါအဲဒီနောက်တိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီရင်မင်းတင်ပြမင်း ATM အသုံးကတော့
in the black
ဖြစ်ပါတယ်စာလုံးပေါင်းက INN ကအထဲမှာ THE the BLACK black ကအမေးအောင်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့အမေးအောင်ထဲမှာပေါ့ဒီနေရာမှာ black ဟာမှင်အမေးအောင်ကိုရည်ညွှန်းသုံးထားတာဖြစ်တဲ့အတွက်ကြောင့် in the black လို့ဆိုရမှာဓာတ်ရိုက်ဒီပဲကမှင်အနဲ့ရောင်ဒါမှမဟုတ်မှင်အမေးအောင်နဲ့လို့ဆိုရင်ပို့ပြီးစီလိုလိမ့်မယ်လို့ဆိုရမှာပါစီရင်ကိုင်းတွေစီရင်စစ်တွေအတွက်နောက်ဆုံးငွေစီရင်ပြရာမှာမြင်မဲနဲ့ပိတ်ပြရဲဆိုရင်အမျက်ထွက်တဲ့သဘောစီရင်ကိုင်းရဲ့သဘောဖြစ်ပါလေအရှုံးပေါ်ရင်ရောစီရင်မကိုင်းရင်ရောဘယ်လိုပြောမလဲ
in the red
လို့ပြောလို့ရပါလေစာလုံးပေါင်းက in in the red red ကအနီရောင်ဆိုတော့မှင်နီရောင်နဲ့ဖြစ်ပါလေမှင်နီရောင်နဲ့စီရင်ပြရင်အရှုံးပြတာဖြစ်တယ်လို့မှင်မဲနဲ့ပိတ်ရင်တော့စောစောကကျွန်မပြောခဲ့တယ်လို့ပဲစီရင်ကြိုက်တာအမြတ်ရတဲ့သဘောဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Jack I notice you live within your means so that means you will always be running in the black but your brother Jim spends a lot on expensive things it's no wonder he's running in the red
Jackie ခင်ဗျားကတော့ကိုတတိုင်းချင်းချင်းဆဆနဲ့နေတော့ဝင်းဝင်းနဲ့တုံးဝေဟာအမင်းမျှနေတယ်လို့ကျွန်တော်သတိထားမိတယ်။ဒါပေမဲ့ခမညီဂျင်ကတော့ဗျာဈေးကြီးတဲ့ပစ္စည်းတွေပေါ်မှာတိတ်ကိုဖြုံးနေဆိုတော့သူကတော့အမင်းငွေလိုနေတာမဆောင်ဘူးဗျာလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Jack, I notice you live within your means, so that means you will always be running in the black.But your brother Jim spends a lot on expensive things. It's no wonder he's running in the red.
အမြတ်ရတယ်။ဝင်းဝင်းနဲ့ထွန့်ဝီကြိုက်တယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
In the black.
လို့ပြောလို့ရပါတယ်။အရှုံးပေါ်တယ်။ဝင်းဝင်းနဲ့ထွန့်ဝီမကြိုက်ဘူးဆိုရင်ရောဘယ်လိုပြောမလဲ?
In the red.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ ATM အသုံးတွေပဲဖြစ်ပါတယ်။
ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့အီရန်သုံးမနက်ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရပြီးတော့နောက်ဆက်လက်နားဆင်ကြရမယ့်ကျန်းမာရေးအစီအစဉ်မှာတော့ဆက်ကြောသက်စိတ်ကြပြဿနာကာကွယ်ရေးအကြောင်းကိုနားဆင်ကြရမှာပါဆက်ကြောသက်အရွယ်တွေမှာစိတ်ကြလက္ခဏာတွေတွေ့လာမယ်ဆိုရင်စိတ်ကြဝေဒနာဖြစ်မလာအောင်ကာကွယ်ဖို့မိသားစုတွေနဲ့ကြောင်းတွေမှာအဓိကပညာပေးဆောင်ရွက်တဲ့လို့စိတ်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဆက်ကြောသက်အရွယ်တွေရဲ့စိတ်ကြပြဿနာကာကွယ်ရမှာမိသားစုတွေနဲ့ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုဘာကြောင့်အရေးပါရသလဲ။ဘာတွေကိုအဓိကဆောင်ရွက်တင်တယ်လဲဆိုတာကိုစေတက္ကသိုလ်တစ်စိတ်ကျမပညာဌာနပါမောက္ခဌာနမှုဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပါမောက္ခဒေါက်တာတင်ဦးခင်ဗျာ
ဒီခြေကျော်တက်ရွယ်မိန်ကလေးတွေမှာအထူးသဖြင့်ပေါ့ဆရာနော်ဒီစိတ်ကြယောဂလက္ခဏာတွေအတွေ့များလာတဲ့အကြောင်းကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒါကိုကာကွယ်နိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်ဆရာကြီးဒီစိတ်ကြယောဂလက္ခဏာတွေဖြစ်တယ်နဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဘာတွေအဓိကထားပြီးတော့လုပ်တင်လဲဆရာကြီ
းစိတ်ကြမှာခြင်းဆိုတာစိတ်ယောဂစိတ်တက်ကြတာဖြစ်စီကျွန်တော်စိတ်မကြမှာဖြစ်စီဖြစ်တာလည်းအကြောင်းမျိုးကြောင့်ပေါ့ခန္ဓာကိုယ်ကြောင့်လည်းဖြစ်တယ်ဒီတိုင်းဆိုင်ရာဖြစ်တယ်ဒီတိုင်းဆိုင်ရာဖြစ်တယ်အပိုင်းအကျင့်ဖြစ်ပြီးမှုတွေတော့ဖြစ်တယ်အဲ့ဒါတွေကိုမဖြစ်ခင်ကြိုတင်ကာကွယ်လို့ရတာပေါ့အဓိကတော့ပြင်မချက်တာကတော့ဒီကလေးကိုမျိုးရေးရပေါ့အခုပြည်ရကိုယ်ဝန်ဆောင်အချိန်လေးကစေရကိုယ်ဝန်တက်လာရေးကောင်းအောင်ကြိုးစားမှာပေါ့ပုံမှန်ပြတာဒီအတက်ကတော့ရည်ရည်ထိုးတာအပတ်တောက်ကြီးကိုပုံမှန်စားတာအချိန်ပုံမှန်ပေါ့ဒါမိခင်ကျမ်းမှာမကလေးကျမ်းမှာပေါ့အဲ့ဒီကလေးငယ်စဉ်ကမကျမ်းနိုင်ရင်ကလေးကိုချိန်စားလို့ရှိရင်ကြည့်လိုက်ရင်ကလေးကသိကြတာဖြစ်စီစာရောကလေးပြနိုင်တယ်။ဒါပြီးတော့ကလေးကိုပြည့်စုံတာလည်းအရေးကြီးတာပေါ့။ဒါဆိုကလေးမျိုးစင်မှာပြည့်စုံတာမတက်ရင်တမန်ဖော်ရင်ကလေးကိုပြစ်ထားကလေးမျိုးဖြစ်တာမျိုးခါလေးကတချို့ကလေးတွေကအပြင်းချုပ်ခံရတာပေါ့နော်။စိတ်ပိုင်းဆိုင်ခါလာကြတာကညှင်းနှိုင်းခံရတာမျိုးအဲ့လိုမျိုးတွေမဖြစ်အောင်ပေါ့။ဒါပြီးတော့အမေတွေအဖေတွေကလည်းမိသားစုတွေမှာမျိုးမျိုးချွေချွေပေါ့။အခုခေတ်ကနောက်ပိုင်းသားဖြစ်လာလို့ဆိုအဖေရောမိရောအလုပ်ကြီးများလာကလေးတွေကိုမကြည့်နိုင်ဘူးအချိန်မပေးနိုင်ဘူးအချိန်မပေးနိုင်တော့အရင်းငယ်ကကလေးတွေကစိတ်ပန်ဆိုင်ရာအထူးကျန်းမှုရကြတာပေါ့အဲ့ဒီအမေကြီးနည်းနည်းလေးကလေးတွေကိုဘယ်လိုပြည့်ပြည့်ပြထောင်ရမလဲဆိုတာလေ့လာနေတာပေါ့အဲ့ဒီကကျွန်တော်တွေ့နေရတာပေါ့ကလေးတွေကိုကိုယ့်ရဲ့ဒေါသနဲ့ရိုက်ပြီးဆုံးမတာမျိုးအဲ့လိုဆိုရင်တော့ကလေးတွေရဲ့စိတ်ပန်ဆိုင်ရာထိခိုက်မှုဖြစ်သွားရင်ကြည်လာလို့ကျန်ဒီကလေးတွေကပြိတ္တကြတာဖြစ်စီဖြစ်စီရောကပြဿနာလေးဖြစ်စီဖြစ်လာနိုင်တာပေါ့နော်အဲ့ဒီတော့ဒီမှုရစီကြီးအရက်ဒီအဲ့အရာကိုရှောင်းနိုင်အောင်ပေါ့လုပ်ပေးတယ်။ကျောင်းကြီးမှာစိတ်ကြမ်းမကြီးတပြုတ်ပဲလုပ်တာလို့တက်ကြွတဲ့မှာဟောပြောပြောလို့တအားရတော့လုပ်တင်တာပေါ့နော်။
ဟုတ်ကဲ့ဆရာကြီး။ဒီကျောင်းတွေမှာစိတ်ကြမ်းမကြီးနဲ့ပတ်သက်ပြီးတော့လုပ်ဖို့ကဘာကြောင့်အရေးကြီးရလဲဆရာကြီး။
စိတ်ကြမ်းမကြီးလို့ဆိုလိုက်လို့ဆိုရင်လူတွေကခန္ဓာကိုယ်ကြမ်းမကြီးပဲခေါင်းနဲ့ကြောက်ရောက်လာပြီးစိတ်ကြမ်းမကြီးတစ်ခါလို့မိထားတာမျိုးရှိတတ်တာပေါ့။ဒါမျိုးတင်းလုံးမမီးတာမျိုးရှိတတ်တာပေါ့နော်။စိတ်ကြမ်းမှမှုပေါ့နော်ကျွန်တော်တို့စိတ်ယောဂဖြစ်စီစိတ်ကြမ်းမှလာဖြစ်စီဒီကျောင်းသားလူငယ်တွေတစ်ပြည့်အရွယ်ဒီမှာဆက်တက်တယ်ပေါ့ဥပမာဆိုကြောက်ကြဲယောဂလို့သူ့ရင်တဲ့ယောဂစိတ်ဖိရိယာလို့ဆိုတဲ့အိမ်ငယ်လေးတွေလည်းဆက်တက်တယ်ပေါ့အဲ့ဒါကိုသတိထားမိတတ်တယ်အဲဒါဆိုကျွန်တော်ဆိုစကားလေးရှိတာကျောင်းကြီးပြောရေးစာတော်ရမိတယ်လေသူကတော့ကျောင်းမှာပြောရှင်ရတယ်စိတ်ကြမ်းမှမှုပြောတာပေါ့နော်ဒါမှကြွားစာလိုက်တယ်ပေါ့ကျွန်တော်တို့စိတ်ကြမ်းမှရေးနေဒီကျောင်းသားတယောက်ရဲ့စာလိုက်နိုင်မှုအောင်မြင်မှုကဒါရဲ့အချို့ဆက်ဆက်နေပေါ့ကျွန်တော်ကျောင်းသားလူငယ်ဆိုတာတော့ပြည့်ရကိုရကိုသေးကကွန်မြူနီတီရဲ့အရွယ်ပေါ့အရှင်းမြင့်ကျော်ရှိကြတော့ပုံပြူလာတာပေါ့အဲ့တော့အဲ့ဒီချိန်မှာဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေနေဆိုရင်တော့ပြည့်ကိုရကိုသေးကအားနည်းနိုင်တာပေါ့နော်ဒါကြောင့်အဲ့ဒီချိန်မှာဒီကျောင်းသားလူငယ်ရဲ့စိတ်ကြမ်းမာရေးကအရေးကြီးအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီကျောင်းသားလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပါဆရာနော်ဒီကျောင်းစိတ်ကြမ်းမာရေးဟုတ်ပြောပွဲတွေလုပ်တဲ့နေရာမှာအဓိကဘာတွေလုပ်တင်လဲဆရာ
ကျွန်တော်ပြောတော့မြန်မာနိုင်ငံမှာကျောင်းသားမကြီးအတွက်တော့လုပ်နေတာပေါ့နော်ဒါပေမဲ့အဓိကတော့ခန္ဓာကိုယ်ကျောင်းသားကြီးအတွက်ပဲအဓိကထားလုပ်နေတာပေါ့နော်ဆိုတော့ဒီကျောင်းသားကြီးပညာရှင်တွေကလည်းအကြီးအကျယ်မြည်တယ်ဒီအပြင်ကမလုပ်နိုင်ဘူးဒါပေမဲ့ကျောင်းသားမကြီးလက်ဆွဲစာအုပ်ပေါ့နော်အမှန်တော့ဒီကျောင်းသားကြီးအပိုင်းတစ်ချို့ပါတာပေါ့နော်ဒါပေမဲ့အခြေခြေတက်မြတ်အများကြီးမပါနိုင်ဘူးပေါ့ကျွန်တော်တို့ဘာလို့လုပ်ခဲ့တဲ့၃နှစ်လောက်ကကျောင်းတချောင်းမှာတော့အစ်စ်ချက်မှရေးတဲ့ပတ်သက်ပြီးကျောင်းချက်မှရေးကိုကလေးရဲ့စိတ်ပိုင်းဆိုင်ရာပတ်သက်ပြီးပညာပေးရလုပ်ခဲ့ကြတာရှိတယ်။အဲ့ဒါတော့မမတော့တပြေလုံးတိုင်းကြနေလို့ပါပေါ့။ဒါဆိုတော့ကျောင်းချက်ဆရာမကြီးကဒီကျောင်းသားလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုနားလည်မှဒီကျောင်းသားတွေကိုဆက်ဆံနေနေမှာပို့ပြီးတော့ကျောင်းသားတွေအတွက်ကိုစိတ်ချမ်းသာရေးပိုကောင်းနေတော့ပဲ
။ဟုတ်ကဲ့ဆရာ။ဒီကျောင်းတွေမှာဒီဖြစ်နိုင်တဲ့အနေအထားလုံးနေတဲ့အနေအထားတွေကိုဥပမာလေးနဲ့နည်းနည်းလေးထပ်ရှင်းအောင်ရှင်းပြပေးပါလား
။ဥပမာဆိုတာဆိုကျွန်တော်ဒီပုတ်ကလေးကကျောင်းနေမှာပေါ့နော်။တချို့အမေကြီးကျောင်းနေပါပဲ။ဖိကနေတာအကင်းကျက်တယ်။ဒေလန်အောင်ချက်ကအားကောင်းနေပေါ့နော်။အဲလိုကျောင်းတချို့အဲဆိုကျွန်တော်ကသိကျမှရေးဖိကန်ဖွင့်နေတော့အဲဒီကျောင်းမှတက်ပြီးတော့တချို့ပေါ့နော်ကျွန်တော်ဒီမှာဒီစိတ်ကြီးကြီးလို့တော့လာပြရတဲ့ကလေးတွေရှိတာပေါ့။အဲမှာမသိရလဲဆိုတချို့ကျောင်းနေမှာဆိုရင်ဒီကျောင်းမှာသူကကိုရက်ဆယ်နဲ့ညောတော့ဘုံကြီးညိုက်ထွက်စီချင်တော့စီကံတအားတင်းချက်တယ်။ဥမာတစ်ခုနဲ့ပြောမှာဆိုတော့အဲ့ကျောင်းကျောင်းဆယ်ကရက်ဆက်လေးတွေကကျောင်းစာလေးခါကျရင်မိန်းကလေးတွေကတော့မကြည့်ရဘူးလို့ပြောတယ်။အဲ့ဒီမိန်းကလေးတွေရှိရင်ခေါင်းငုပ်ပြီးသွားမှာပေါ့။အဲ့ဒီခေါင်းငုပ်မသွားမလဲကြည့်ရဆိုရင်အစ်စ်လေးကကြည့်တယ်။အ ဒီလိုမျိုးအားအားကြီးကြက်တယ်ဒါကတဘာဝကြမကြဘူးလားသင်္ခါပြင်တာပေါ့နော်ဘယ်တော့ကြောင့်ဒီသိကြမှကြီးပြဿနာမျိုးတစ်ခုကြီးကြောင်းနေမှာလဲဒီကဒီပရိုဂရမ်တွေဆွဲပြီးတော့ဖွင့်တင်တာပေါ့အဓိကဆွဲသိကြမှကြီးဆိုတာဘာလဲဆိုတာကျောင်းသားလူတွေရဲ့စိတ်ပိုင်းဆိုင်ရာခံစားချက်အကြောင်းတွေသူရဲ့အကျိုးလိုက်ခံစားချက်အကြောင်းတွေသူရဲ့သိမကြမှာလို့သိရင်လည်းသိမကြမှာတော့သိနိုင်အောင်ပေါ့
ဒီမြန်မာလားသိရောကဆိုတာဖြစ်ပြန်မှုပူပေါ်တော့စိတ်မှမဟုတ်ဘူးလို့ငယ်ငယ်စဉ်ကတည်းကသူတို့သိသွားတော့မှဒါမျိုးတမန်ရောကသူတို့လည်းသိတတ်မယ်ဆိုတော့သူတွေစိတ်ဒီကလေးတွေအတွက်ပူပူပြီးတော့ရက်လက်ကောက်ပါပေါ့ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကျောင်းတွေမှာဒီဖြစ်တဲ့ဥပမာလေးတွေရှိသေးလားဆရာခါလီကိုင်းမငြိမ်တဲ့ကလေးတွေပေါ့နော်ကျွန်တော်တို့အတန်းရှိတဲ့ဆက်ဆက်အပါကန်တဲ့တွေ
ဆိုတဲ့လိုပဲထင်ပါပေါ့ဆိုတဲ့လိုသင်လို့ရှိရင်ကလေးအပြစ်ပေးတာဆိုကလေးကပူပြီးတော့အခက်ခဲတွေ့နေတယ်ပေါ့အဲ့လိုပဲအချို့ကလေးတွေမှာလမ်းကြီးတဲ့ဆိုတာကျွန်တော်ခေါ်တာပေါ့နော်သူကဟိုမလိုက်နိုင်တဲ့နေရာမှာအချို့ဧရိယာမှာတချို့ဆိုရင်ကြီးရအောင်မလိုက်နိုင်ဘူးပေါ့နော်တချို့ကျတော့ဖတ်တာမလိုက်နိုင်ဘူးအဲ့လိုမျိုးဒါဥပမာတော့အဲ့လိုကလေးတွေမှာအဖြစ်များတယ်စိတ်ပိုင်းဆိုင ကလေးတွေနောက်ပိုင်းဖြစ်တဲ့စိတ်ပင်ဆိုင်ရာပြဿနာတွေကကွယ်နိုင်တယ်။ငွေစည်းကျွဲတာတို့အရေးကျွဲတာကိုကွယ်နိုင်တယ်နော်။ဟုတ
်ကဲ့ချစ်စုများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တည်ဆက်ပေးနေတဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာပါရှင်။ဒီစီစဉ်ကိုကြာတာပရင်းညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရစေ။ VOA American တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုနောက်ဆုံးတင်နေသေးတဲ့တိုင်းရင်သတင်းလွှာခန္ဓာကိုလည်းနားဆင်ကြည့်ကြရအောင်ပါ။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေရဲ့စုစုပေါင်းစီစဉ်ထုတ်လွှင့်ပေးချက်ဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့မူလသဘောထားအတိုင်းဝါတဖွဲ့ကဆက်လက်ရည်တည်သွားမယ်လို့ပြောဆိုလိုက်ပါတယ်။ KNU ဦးဆောင်တဲ့ KNU အမျိုးသားတွေရဲ့ညီညာစီမံခန့်ခွဲမှုသဘောထားဟာ MCA သဘောတူညီချက်ကိုချိုးဖောက်ရရောက်တယ်ဆိုပြီး KNU နဲ့အစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးကကန့်ကွက်စွာထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ဝါတက်ဖွဲ့ UWSA အထူးဒေသနှင့်ခေါင်းဆောင်နဲ့မင်္ဂလာတက်ဖွဲ့ MNDA အထူးဒေသလေးခေါင်းဆောင်တွေကိုအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးဖို့တိုက်တွန်းပေမဲ့ UWSA ဝါတက်ဖွဲ့က MCA ကိုလက်မခံတဲ့မြောက်ပိုင်းမဟာမိတ်နဲ့အတူဆက်လက်ရပ်တည်သွားမယ်လို့ဝါတက်ဖွဲ့ရဲ့လာရှုမျိုးဆက်ဆံရေးယုံတာဝန်ခံဦးညီရမ်ကပြောပါတယ်နေဆက်ရေးရလုံချုပ်ရေးပြည်ထောင်စုဝန်ကြီးဒုတိယဘိုလ်ချုပ်ကြီးရဲအောင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ17ရက်နေ့ကဝါခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုဝင်ဘာလ12ရက်နေ့မှာတော့မင်္ဂလာတက်ဖွဲ့ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ် FPNCC အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန့်နဲ့ TNLA တပ်တို့၃ဖွဲ့ကိုရှမ်းပြည်နယ်အစိုးရကအကြမ်းဖက်အဖွဲ့လို့တတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဝါခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်ကချင် KIA ရှမ်း SSPPP အပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ဟာ MCA ကိုလက်မခံပဲနေပြည်တော်အစိုးရနဲ့နိုင်ငံရေးတက်ရိုက်ဆွေးနွေးဖို့နှီးလန်းရှာဖွေနေတဲ့မြောက်ပိုင်းမဟာမိတ်တရင်နာလက်နက်ကင်တပ်ဖွဲ့တွေဖြစ်ပါတယ်
။ရခိုင်ပြည်နယ်ပူရီကျောင်မြို့နယ်မှာဒီလ23ရက်နေ့ကတစ်တပ်နှလုံးထဲမှာထည့်ထားတဲ့ WY စာတမ်းပါစစ်ကြွဆေးပြတတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်။အဲ့ဒီဈေးပြားတွေကိုပူတီတောင်မြို့အမတ်လေးတပြေကုန်းရက်ွက်ဦးစိုးပိုင်နေအိမ်ကိုရဲတပ်ဖွဲ့ကတရင်ရရှာဖွေစဉ်အခုလိုဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေရဲ့ကာလတန်ဖိုးကျတိန်ပေါင်း 19,500 ခန့်ရှိတယ်လို့ပူတီတောင်မြို့နယ်မှူးဦးတောင်းမွေကပြောပါတယ် Aku Pansi Yami de Situa Sepiarita, Puita Muma, Yet Miasum Pansi Yamida, Pipi, Sepiarico, Data, Drink, Jandane Lunga, Tonsamu Mimani, the low, the Penang and Bengadish go let in Bomuri, Shini, Elo, Data Candy, Piopia, Tia, Tiavare.
Tani Tainamia Yamia, Don Chamugo, Sanjan, Yama Soya Yam, Yelup, Yamia Siman, Kankwe, Ubri, Tate Yame, Sobi, K and New Downsu, Jenya Chapo, Kim Vine Longjo Yen and Nessa Yea Wunji, Pomuji Miumin Nanga, K and New Tango, Kankwasa, Pipo, Lipare, Noimbalase and Nega, Kankwata, Tipare. ကောင်းကျင်ညာချက်ဟာနိုင်ငံတော်အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေကိုဝင်ရောက်စုဖက်တဲ့သဘောပါရှိပြီး MCA သဘောတူညီချက်ကိုလည်းချိုးဖောက်ရရောက်တယ်လို့အဲ့ဒီစာမှာရေးသားထားပါတယ်။ကရင်ပြည်နယ်အစိုးရကနေကန့်ကွက်တာထက်ပြန်လည်သုံးသပ်ပြီးတောင်းဆိုတဲ့အခွင့်အရေးညှိနှိုင်းအဖြေရှာတာကိုလုပ်တင်တယ်လို့
KNU ဘဟုမြန်ဌာနကော်မတီဝင်ပထမမန်မန်ကပြောပါတယ်။လာမယ့်2018ခုနှစ်အပြီးလကုန်မှာမော်မြူတာပါတီ MNP ဒုတိယအကြိမ်ပါတီညီလာခံကျင်းပတော်မယ်လို့ပါတီထွေထွေတွင်းရင်မူနိုင်လည်ဒီဓမ္မကပြောပါတယ်။နိုဝင်ဘာလ12ရက်နေ့ကဆုံးဖြတ်လိုက်တာပါ။ဒုတိယအကြိမ်ပါတီညီလာခံကျင်းပရေးကော်မတီကိုလည်းဥက္ကဋ္ဌဖြစ်နိုင်ငွေသိန်းအသွင်းရင်မူနိုင်လည်ဒီဓမ္မတို့အပါအဝင်စစ်ခုနှစ်ဦးပါကော်မတီဖ ဒီလာဆက်သုံးရက်နေ့ကတစ်တန်နှလုံးထဲမှာထည့်ထားတဲ့
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးတီမြို့နယ်ကကျေးရအုပ်စုတစ်ခုရဲ့ရွာအဝင်ဆိုင်ပုံမှာမြန်မာစာမပါလို့ဆိုပြီးခေါ်လာမြို့ခြေဆိုင်ရလခတိုင်းမူပိုချုပ်တန်းနိုင်ကဖြုတ်ချခိုင်းလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျေးတီမြို့နယ်မိုင်းနောင်မြို့နယ်ခွဲမုံနှံအုပ်စုမှာတိုင်းမူးကတက်တွင်းကျမ်းမာရေးကိုနယ်လက်ကြည့်ရှုစစ်ဆေးစင်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆိ ဒီနေ့ကျွန်တော်တို့ရဲ့အစိုးရအစီအပင်သားရရေးဝန်ကြီးကရှမ်းပြည်နယ်အတွင်းကမြို့ရွာအဝင်ထွက်ဆိုင်ပုတ်တွေကိုဒေသတွင်းနေထိုင်တဲ့လူမျိုးအလိုက်တိုင်းရင်းသားဘာသာစာပေနဲ့လွတ်လပ်စွာရေးသားနိုင်တဲ့အကြောင်းထုတ်ပြန်ထားပူပါရ
အခုတင်ပြလိုက်ရုပ်ဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်တက်မတော်အာစီအက်ဆက်အက်ဆက်အေကောင်ဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်လို့ရဲစေးသဘောတူစာချုပ်အန်စီအေလက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အထိမ်းအမှတ်ခံရမှာကိုရိုင်းတက်ရောက်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကျွန်တော်
ပုချုပ်ကြီးရွှေစစ်ရဲ့သဘောထားကိုသိရှိရအောင်ဆိုင်းမင်းကနေတွေ့ဆုံမေးမြန်းထားပါတယ်။DNCA ပြည့်ရက်ကာလနှစ်နှစ်အတွင်းမှာရှမ်းဒေသတွေရရတလဲဆိုတာကို ပိုချုပ်ကြီးရွှေစစ်ကရှမ်းစကားနဲ့အခုလိုမှတ်ချက်ပေးပါတယ်။အပေါ်မှာတွဲခေါတန်းNCA ဆောင်ပြီးနေ။NCA နည်းနည်းကလာမှာတိုင်းသားတွေဖက်ကမဆူဆလောက်နည်းနည်းလေးပဲရလိုက်ပါတယ်။တိုက်ပွဲတော့နည်းနည်းစဲတော့တာကလွဲလို့ကျွန်တော်ဘာမှမရပါဘူး။NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်း
ရွေချက်တွေကမတူကြဘူးဖက်ဒရယ်ကိုလိုချင်ကြတဲ့ရွေချက်ရှိပေမဲ့အဲ့ဒီအတွက်ဆွေးနွေးဖို့ရုပ်လုံးမပေါ်သေးဘူးဟုတ်ကဲ့တမတော်ကတမတော်မူ၆ချက်အတိုင်းလူထုတွေစီကနေအခွန်ထုတ်တွေမကောက်ခံဖို့အာစီအက်ဆက်ကိုပြောတယ်လို့ကြားရပါတယ်အဲ့ဒီကိစ္စကဘယ်လိုလုပ်နိုင်ခင်ဗျာတမတော်မူ၆ချက်ဆိုတာတမတော်ရဲ့မူတမတော်ရဲ့သဘောထားဖြစ်ပါတယ်ကျွန်တော်တို့လည်းကိုယ့်ရဲ့မူရှိတာပဲ
ောက်ခံနေတယ်။ထိုင်းကနေဒါချီလက်ကဝင်နေတဲ့အခွန်တွေအစိုးရကအခွန်ကောက်ခံနေ။အဲ့ဒါတွေကျွန်တော်တို့ကိုဘယ်နဲ့ရခိုင်နှုန်းခွဲပေးမလဲ။ဖက်ဒရယ်ဆိုတာဒီလိုအသေးအမွှားကိစ္စလေးကနေစတင်ရမယ်လေ။ကျွန်တော်ကသူတို့ကိုဆွေးနွေးတယ်။ဒီကိစ္စသူတို့ဘက်ကဘာမှမတုံ့ပြန်ဘူး။
ဟုတ်ရှမ်းပြည်မြောက်ပိုင်းမှာထီရန်ရလေတောင်ပလောင်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကိစ္စကရောဒီထီရန်ရလေအပေါ်ဘယ်လိုသဘောထားရှိပါတယ်
ထီရန်ရောအေးနေနဲ့ဟောက်ကလာတော့တာစီးလဲခါဟောက်ပဲဝိုက်ခောက်ပြင်းညာချူနော်ခိုင်မောက်ဦးကလည်
းထီရန်ရလေကိုကျွန်တော်တို့ရဲ့ရန်သူလို့ခါမမတတ်မှာဘူးသူတို့နဲ့ဆွေးနွေးချင်တယ်မဖြစ်မနေဆွေးနွေးရမယ်လက်နဲ့ကင်ပြီးပြစ်ခတ်တိုက်ခိုက်မှုလုပ်နေရင်ဘာမှအကျိုးအမြတ်ရလာမှာမဟုတ်ပါဘူး
ลูทูเวทีแค่นี้นะมาวะอะคูลอลอเสร็จแล้วทีอันเอาเองเนี่ยอาซีเอสเอสไต้เปื้อนชีนิงกันยิงเลยบาร์เลยดูรู้กับสุยาตั้มรอเนี่ยเวไต้เปื้อนขึ้นนี่ละวะโอ้ส่วนนี้พวกทีอันเนี่ยก็เล่มขามูสุรอดีเสียเส
ฉันบีเนี่ยด้วยมาดูดีกว่าด้วยเนี่ยทางพ่อไปรู้เล่าตัวพ่อยังอันเนี่ยที่อันเห็นเนอร์ดีเซนฟ้าเรื่องเจนเนอร์ดีเซนเนอร์นะเขาไปห้องจุ่มก้นผมใต้กูดีๆอย่าจุ่มเจ้าคือกับป้าแต่ในฐานะอารมณ์ยิ่งเยียสีพูดด้วยฉันบีคงเรียกกูอาซีเอสเอสอันนี้เนี่ยดีเซนฟ้าเจนเนอร์ลี่ล่าเล่ามาลูกผู้ใหญ่ท่านเลยฉันบีก็ลุงเอ๋ยเพื่อสีอารมณ์ผู้เพ่คอมเมนต์แต่ในอารมณ์ผู้เพ่คอมเมนต์เสียใจอยู่เพื่อสีท่าแ ယဟန်တန်ကတွေလဲပါမယ်ပါတီတွေလဲပါမယ
် RCSS SSC ဟာတနင်္ဂနွေပြခတ်ရက်စေရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့၈ဖွဲ့ထဲမှာပါဝင်ပါတယ်
အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေမှာတခြင်းလူလူတရက်လုံးပုံရိပ်တည်ချက်နဲ့အတူအတန်တွေသဘောထားတွေပါဝင်ဖို့ဘာသာရေးကောင်းဆောင်တဲ့အပါအဝင်လူတို့အလွတ်အတီးတီးပါဝင်တဲ့ပထမဆုံးအကြိမ်တခြင်းလူတို့တွဲဆောင်ဆွေးနွေးပွဲတရက်ကိုကချင်လူလတ်ရေးအဖွဲ့ KO ဌာနချုပ်လိုင်စာမှာနိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံရေးဆွေးနွေးပွဲမှာကချင်လူတို့တွေဘာတွေလိုအပ်နေပါသလဲဆိုတာကိုအမကြီးကနေစူးစီးထားပြီးတော့နန်းဖောင်ကနေတင်ဆက်ပေးထားပါတယ်
တိုက်ပွဲကြောင့်လူထုကြုံတွေ့နေရတဲ့အခက်အခဲတွေကို KIO နဲ့အတိကထားဆွေးနွေးပြီးဘာတွေဆက်လုပ်မလဲဆိုတာထွက်ပေါက်ရဖို့ပညာရှင်တွေနဲ့တိုင်ပင်တာဖြစ်တယ်လို့တက်ရောက်သူတဦးကပြောပါတယ်
။အဲလွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း 3,000 ကျော်ဖြစ်ခဲ့ပြီးရောပေါင်း 4,500 လောက်ပြစ်စီသွားပြီပြီးတော့မှဒီဘေးချောင်ဒုက္ခတွေကြီးကလည်းတသိန်းကျော်ဒီနေ့အထိ9နှစ်နေပါလောက်ဒုက္ခရောက်နေအဲ့တော့ငင်းချမ်းရဲလည်းလှုပ်ရင်းလှုပ်ရင်းနဲ့ရှေ့ကိုမတူးနိုင်ဘူးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့လူထုကတော့ကယ်ဝနဲ့ဖိနေနေရပေါ့
နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးနေရာနဲ့တဘာဝတရားစာရဆိုတဲ့ခေါင်းစဉ်5ခုအစတန်းပေါင်း90ကျော်တင်တွင်းဆွေးနွေးခဲ့ကြပါတယ်ရရှိလာတဲ့ကချင်သမျိုးသားလုံးရဲ့ပုံဘောထားမြောက်ပိုင်းမဟာမိတ်ကနေတော်လကောင်းအစိုးရတပ်မတော်တို့နဲ့တိုက်ရိုက်တွေ့ဆုံရင်တော်လကောင်းဆွေးနွေးဖို့အသင့်အနေထားဖြစ်အောင်ပြင်ဆင်ခြင်းဖြစ်တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဂျာနီလာနဲ့တင်ပြမယ်ဆိုတဲ့အပိုင်းကတော့ FDNCC ရဲ့ဆုံးဖြတ်ချက်မှာပဲသွားမှာဖြစ်ပါတယ်ဒီနိုင်ငံရေးဆွေးနွေးတယ်ဆိုတာကတော့ငင်းချမ်းရဲ့ရတဲ့နောက်ပိုင်းမှာလည်းကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ်ငင်းချမ်းခြင်းမရတဲ့အချိန်မှာလည်းကျွန်တော်တို့အဆွေးနွေးဖြစ်ပါတယ်အဲဒီအဆွေးရနဲ့ဆွေးနွေးတဲ့နေရာမှာလည်းကျွန်တော်တို့အဲ့ဒီလက်ဆုပ်လက်တိုင်ထားဖို့ကျွန်တော်တို့ဒီအကြောင်းအရာတွေကလိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အဲဒီအဆွေးရနဲ့တပ်မတော်နဲ့ဆွေးနွေးနေနေရာမှာလည်းကျွန်တော်တို့ကသုံးဖို့ဖြစ်ပါတယ
်ပထမဆုံးအကြိမ်ပြုလုပ်တဲ့ကချင်အမျိုးသားတွေ့ဆုံဆွေးနွေးပွဲကိုကချင်ဘာသာရေးကောင်းဆောင်တွေကချင်အရက်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်း19နိုင်ငံကကချင်တိုင်းရင်းသားတွေနဲ့ကချင်လူထုတွေစုစုပေါင်းလူဦးရေ400နီးပါးခန့်တက်ရောက်ခဲ့ကြပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဟာ MCA တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုလက်မခံတဲ့ဝါတပ်ဖွဲ့ UWSA ကောင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့9ဖွဲ့ဖွဲ့စည်းထားတဲ့ FPNCC မှာပါဝင်တဲ့ကချင်လက်နက်ကိုင်ဖွဲ့ဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာ W1 စာတမ်းပါစိတ်ကြွမူရစ်စေးပြတတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်မွန်အမျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံလာမယ့်နှစ်ဧပြီလကုန်ပိုင်းလောက်မှာကျင်းပမယ်လို့သိရပါတယ်
တော်ရရှိနေခုနားရှင်နေကြတာကတော့ကျမတို့ဖီဘာဝိုင်းတော်သားတွေကနေပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအာမီပ
ါ။ထိုင်းမြန်မာနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်ဆိုရဟာသတင်းသမားတွေပေါ်နောက်ဆက်ဖိအားပေးမှုတွေကိုဆက်လက်ကျူးလွန်နေသေးဖြစ်ပါတယ်။အီရန်နိုင်ငံထဲမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သဘောထားဖော်ပြခွင့်သတင်းအချက်လက်ထုတ်ပြန်ခွင့်တွေချိုးဖောက်ခြင်းခံနေရတယ်လို့အီရန်နိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်စမာဂျဟန်ဂီးယားကထွေထွေညီလာခံကိုတင်သွင်းတဲ့အစီအစဉ်မှာဖော်ပြထားပါတယ်။အနည်းဆုံးသတင်းသားဆရာ12ယောက်ဘလော့ဂါ14ယောက် လူမှုကွန်ရက်မှာတက်ကြွရေးသားသူတွေဟာသူတို့ရဲ့ငြိမ်းချမ်းသောလောက်ရက်တွေအတွက်ဒိန်ဒိန်ခံရတာဒါမှမဟုတ်ထောင်နဲ့ချမှတ်ခြင်းခံရတာတွေရှိတယ်လို့ဆိုပါတယ်။တခြားမီဒီယာတွေလည်းဆွေးဆွေးချင်းစောင့်ကြည့်ခြင်းနဲ့တခြားသောပုံစံမျိုးနဲ့ချင်းချောင်းနောက်ဆက်မှုတွေခံရတယ်လို့သူအစီအခံသားမှာဖော်ပြထားပါတယ်။ဒီလိုလူခွင့်ရဲ့အလွယ်တုံးကလောက်ခံရတာဟာအီရန်နိုင်ငံတွင်းမှာနေထိုင်နေတဲ့ ှက်ပြားပေးရဲဆိုတာကို BBC သတင်းတော်တွေကပြောပြသွားတယ်။တချို့တွေဆိုအလုပ်တောင်ပြန်မလာကြတော့ပါဘူး။ဒါပြင်မိသားစုဝင်နေတဲ့ဆွေမျိုးတချို့ကိုလည်းအာဏာပိုင်တွေကခေါ်ယူစစ်ဆေးမှုတွေချိန်ညှောက်မှုတွေလုပ်ခဲ့တယ်လို့ကြားသိခဲ့ရကြောင်းသတင်းတွေလက်ခံရရှိခဲ့တယ်လို့သူကပြောပါတယ်။အီရန်ထောက်လိုင်းရဲ့တရားရေးဝန်ထမ်းတွေကနိုင်ငံတကာရောက်ပါရှန်ဘာသာမီဒီယာတွေအပေါ်လွှမ်းမိုးဖို့ကြိုးစားတာဟာ BBC မာတယ်မကဘူးလို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတော်များအဖွဲ့ရဲ့မကြသေးမီကထုတ်ပြန်လိုက်တဲ့အစည်းအခမ်းအနားမှာဖော်ပြထားပါတယ်။ VOA, Radio Father, Manoto TV နဲ့ Aman News တို့ကသတင်းတော်တွေကိုလည်းအသက်ခံမယ်၊မိသားစုဝင်တွေကိုဖမ်းဆီးမယ်၊စစ်ဆေးမယ်စတဲ့ချိန်ညှောက်မှုတွေကိုခံနေရပါတယ်။ American နိုင်ငံသားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်တဲ့ Iran လူခွင့်ရေးအစည်းအခမ်းအနားထဲမှာထုတ်ဝေသူတွေ၊ editor တွေ၊ journalist တွေကိုဖမ်းဆီးနှိပ်စက်တရားစွဲဆိုတာတွေပြုလုပ်ခဲ့ကြောင်းဖော်ပြထားပါတယ်။ Iran ပြည်သူတွေဟာကမ္ဘာတခြားနိုင်ငံကပြည်သူများနီးတူသူတို့လူပောင်အဖွဲ့စည်းသူတို့အစိုးရနဲ့ကမ္ဘာကြီးရဲ့အခြေအနေမှန်ကိုသိရှိပိုင်ခွင့်ရှိပြီးဒီချက်တွေကိုသိရှိပိုင်ခွင့်ရရှိမှာဖြစ်ပါတယ်။ Iran သတင်းတော်တွေနဲ့မိသားစုဝင်တွေအပေါ်ချင်းချောက်နေရာတွေကိုရဆန်းရမှာလည်းဖြစ်ပါတယ်။ဒီလာတွင်ကြောက်တဲ့သတင်းသမားများအပေါ်လွတ်လပ်စွာပြစ်မှုကျူးလွန်ခွင့်အဆုံးသတ်ရေးနေ့International Day to End Impunity for Crime Against Journalists Day မှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ပြောတာကအမေရိကန်ပြည်ထောင်စုဟာပြည်ပနိုင်ငံတွေမှာသတင်းလလတ်ခွင့်ဗမ်းလိုက်သောသတင်းလောကဖွံ့ဖြိုးတိုးတက်ရေးတို့အတွက်စွမ်းစမ်းတမန်ဆောင်ရွက်မယ်ဆိုတဲ့အကြောင်းထပ်မံအတည်ပြုပြီးသတင်းလလတ်မှုကိုချိန်ညှောက်နှောက်ယှက်ကြမ်းဖက်သူတွေအားလုံးကိုအေးအေးယူအားပေးကြောင်းပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုးရွားရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင် VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိပြန်ပြီးတော့နားဆင်နိုင်ကြပါတယ်ဒီကနေ့တောက်ကြနေညာဘက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါရဲ့ရှင်အခုတောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင်
။ဇင်ဘာဝေနိုင်ငံမှာစစ်တပ်ကထိန်းချုပ်လိုက်ပြီးတဲ့နောက်နှစ်ပေါင်းများစွာသမရလုပ်လာတဲ့ရောဘတ်မူဂါဘီနှုတ်ထွက်ပေးဖို့အတိုက်ခံခေါင်းဆောင်တွေရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဘာသာရေးအဖွဲ့တွေကတောင်းဆိုနေပြီးလူထုကတော့မြန်မြန်နဲ့အေးအေးပြီးသွားဖို့မျှော်လင့်နေပါတယ်။ဒါပေမဲ့မူဂါဘီကတင့်ခတ်နေသေးပဲလို့ကြာသပတေးမှာထွက်လာတဲ့သတင်းတွေကပြောနေပါတယ်။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်မှအယ်ဖရန်ကန်ဟာသူရွေးကောက်မခံရမီနှစ်နှစ်အလိုကလော့စ်အင်ဂျလိစ်မြို့ကသတင်းကြေညာသူမျိုးသမီးကိုမတော်မတရားကင်တွယ်ပြီးအာဓမ္မနန်းရှုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တောင်းပန်လိုက်ပြီးသူ့အပြုအမူနဲ့ပတ်သက်ပြီးတော့ကိုချင်းတိတ်ခါဆိုင်ရာစုံစမ်းစစ်ဆေးမှုတရားပြုလုပ်ဖို့တောင်းဆိုလိုက်ပါတယ်။သူဟာအမျိုးသမီးတွေကိုလေးစားကြောင်းအမျိုးသမီးတွေကိုမလေးစားတဲ့အမျိုးသားတွေကိုသူမလေးစားကြောင်းသူ့ရဲ့ကြေညာချက်ထဲမှာအယ်ဖရန်ကန်ကဖော်ပြထားပါတယ်။ဒါကြိမ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်အစီအစဉ်တကြအလူခွင့်ရေးချိုးဖောက်မှုတွေနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေဖြစ်စေခဲ့တဲ့စစ်စင်ရေးတွေကိုရပ်ဆိုင်ဖို့ကုလသမဂ္ဂဒုတိယညီလာခံတတိယကော်မတီကစိုးမချက်မူကြမ်းတစ်ခုချမှတ်ပြီးကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်မှုရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်ကစိုးမချက်မချမှတ်ခဲ့ပေမဲ့ဒီနှစ်မှာတော့ဒီစိုးမချက်မူကြမ်းကိုချမှတ်လိုက်တာပါ။ဒုတိယညီလာခံတတိယကော်မတီဟာလူခွင့်ရေးကိစ္စရပ်တွေကိုအဓိကကင်တွယ်ဆွေးနွေးတဲ့ကော်မတီဖြစ်ပါတယ်။စိုးမချက်မူကြမ်းကိုထောက်ခံမဲ့135မဲ၊ကောက်ကွက်မဲ10မဲ၊တက်ကွက်မဲ26မဲနဲ့သဘောတူစုံပြခဲ့ကြတာပါ။အင်တာနက်အွန်လိုင်းပေါ်မှာတည်နေတဲ့သတင်းတွေရဲ့သတင်းအရင်းမြစ်တွေဘယ်လောက်ယုံကြည်စိတ်ချရမှုရှိတယ်ဆိုတာကိုစစ်စစ်ခွဲခြားဖော်ထုတ်နိုင်ဖို့အတွက်သတင်းအဖွဲ့အစည်း85ဖွဲ့နဲ့လူမှုမီဒီယာတွေဖြစ်ကြတဲ့ Facebook, Twitter, Google, စတာတွေနဲ့အတူတခြားနည်းပညာကွန်မြူနတီတွေပူးပေါင်းထားတဲ့အဖွဲ့ကိုကြာသပတေးနေ့မှာပဲဖော်စည်းလိုက်ပါတယ်။ Trust Project လို့အမည်ပေးထားတဲ့ဒီအဖွဲ့ဟာစာဖတ်သူတွေအနေနဲ့သတင်းတစ်ပုဒ်ပေါ်ဘယ်လောက်ယုံကြည်လက်ခံရင်လောက်တယ်ဆိုတာတိုင်တာဖို့ညှိနှိုင်းစီစဉ်ကြပါလေခင်ဗျာ
။တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါလေရှင်။ဝေဝေကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို9.16 19.25 မီတာတွေကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တပတ်မြန်မာပြည်သူကြည်သာအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.